ဟုတ်ကဲ့ပါခင်ဗျာအမေရိကန်အစိုးရကိုယ်စားလှယ်တွေဖြစ်တဲ့မစ္စတာကတ်ကမ်ဘယ်နဲ့သူ့လက်ထောက်မစ္စတာစကော့မာစီယယ်တို့အဖွဲ့ကမြန်မာစစ်အစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဆွေးနွေးခဲ့တာတွေဒီမိုကရေစီအင်အားစုခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြတာတွေကိုမြန်မာပြည်သူတွေအပါအဝင်နိုင်ငံတကာကပါစိတ်ဝင်စားစောင့်ကြည့်နေကြတာပါအဲ့တော့သူတို့ခရီးစဉ်အဓိကရည်ရွယ်ချက်ကိုအရင်ဆုံးတင်ပြရရင
် In all of these meetings we explained the results of our policy review where we were there's been some
အာဆီယံရဲ့အပြည့်အဝဆောင်တဲ့ချဉ်းကပ်မှုမူဝါဒဟာမြန်မာနိုင်ငံပြဿနာတွေကိုပြည်လဲအောင်မဆောင်ရွက်နိုင်သလိုစီးပွားရေးပိတ်ဆို့အရေးယူတဲ့နည်းဟာလည်းမြန်မာအရေးကိုထိရောက်အောင်မဖြေရှင်းနိုင်တာတွေ့ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mrs. Clinton ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလကပြောခဲ့ပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့မူဝါဒပြန်လည်သုံးသပ်ခဲ့တာပါ။ရည်ရွယ်ချက်ကတော့မြန်မာနိုင်ငံထဲမှာအခြေအနေတွေတိုးတက်လာအောင်ပို့ပြီးဆောင်ရွက်နိုင်ဖို့ပါ။ဒီအတွက်ကျွန်တော်တို့မြန်မာစစ်အစိုးရနဲ့တိုက်ရိုက်ဆက်ဆံတဲ့နည်းကိုစတင်ခဲ့တာပါလို့သူကပြောသွားတာပါအဲ့ဒီနောက်မှာတော့စစ်ဆိုးရခေါင်းဆောင်တွေကိုသူတို့ဘာတွေပြောဆိုခဲ့ကြသလဲစစ်ဆိုးရဘက်ကဘာတွေပြန်ပြောလိုက်သလဲဆိုတာနဲ့ပတ်သက်လို
့ We certainly hope that there will be a dialogue I don't frankly see how there can be a credible election that brings
စစ်ဆိုးရနဲ့အတိုက်ခံတွေကြားမှာနောက်တစ်ခါစစ်ဆိုးရနဲ့တိုင်းရင်းသားအင်အားစုတွေကြားမှာစစ်မှန်တဲ့နိုင်ငံရေးအရာတွဲဆုံဆွေးနွေးပွဲတွေဖြစ်လာဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဘာလို့လဲဆိုတိုက်ခန့်တွေဘက်ကအမြဲကြားနေရတာကတွဲဆုံဆွေးနွေးရေးကသာပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်လိမ့်မယ်ဆိုတဲ့စကားပါတွဲဆုံဆွေးနွေးပွဲဟာလည်းအမျိုးသားပြန်လည်တက်မြက်ရေးကိုဦးတည်တဲ့ဆွေးနွေးမှုတွေဖြစ်ဖို့အတွက်လို့ကျွန်တော်တို့မြင်ပါတယ်ရွေးကောက်ပွဲဟာအလုံးပအောင်ခင်းရပြီးဘလောက်လွတ်လပ်ပြီးတရားမျှတမှုရှိမယ်မရှိဘူးဆိုတာကိုတော့ကျွန်တော်မသိပါဘူးလို့ Scott Marcial ကပြောသွားတာပါအဲ့ဒီပြင်သူက
We again urge the government to allow Aung San Suu Kyi to have regular access
ဒေါ်ဆန်းစုကြည်ကိုသူ့ပါတီခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံဝင်ပြုဖို့စစ်အစိုးရကိုကျွန်တော်တို့တိုက်တွန်းခဲ့သလိုနိုင်ငံရေးအကျဉ်းသားတွေတိုင်းရင်းသားအရေးကိစ္စတွေစတဲ့လူခွင့်ချိုးဖောက်မှုတွေအပေါ်မှာလည်းကျွန်တော်တို့အနေနဲ့အထူးစိုးရိမ်တဲ့အကြောင်းပြောခဲ့ပါပဲ။ဒါပေမဲ့လည်းမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအထောက်ပံ့တွေဆက်လက်ပေးသွားမယ်။မြောက်ကိုရီးယားနဲ့ဆက်နွယ်ဆောင်ရွက်နေတဲ့အနုမြူကိစ္စတွေအပေါ်မှာလည်းအမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်မှုရှိပါတယ်လို့ပြောဆိုသွားတာပါ။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးနဲ့ပတ်သက်ပြီးစစ်ဆိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့ဆွေးနွေးခဲ့ပါသလားသူတို့စီကရောဘလို့သတင်းစကားမျိုးတွေရခဲ့ပါသလဲလို့ RFA ကမေးကြည့်တဲ့အခါမှာတော့ Mr. Scott Marcial က
We have repeatedly and consistently called for the release of all political prisoners and so
နိုင်ငံရေးကျင်းသားတွေလွတ်ပေးဖို့ကိုကျွန်တော်တို့အနေနဲ့ထပ်ခါတလဲလဲပြောနေပါတယ်ဒီကိစ္စကိုဆက်ပြီးတော့တိုက်တွန်းဆောင်ရွက်သွားမှာပါလို့ပြောသွားတာပါအမေရိကန်ဆိုးရအနေနဲ့စီးပွားရေးပိတ်ဆို့အရေးယူမှုကိုလည်းဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းအခုလိုပြောသွားပါတယ
် We were going to maintain our existing sanctions even though sanctions by themselves had not worked sufficiently
Mr. Scott Marcial ရဲ့ဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်ပြီးတက်ရောက်နားထောင်မေးမြန်းခဲ့သူတွေရဲ့အမြင်ကိုလည်းသိခဲ့ရပါတယ်ပထမပြောပြသူကတော့88မျိုးဆက်တူဖြစ်တဲ့ Marking အောင်ပါပါသူက
ဒီ American ဆိုရအနေနဲ့ကသူတို့ရဲ့ဒီ policy ကိုသူတို့ပြန်သုံးသပ်ပြီးတော့မှတကယ် critical engagement ဖြစ်ဖို့ကောတစ်ဖက်ကလည်းမှန်ကန်တဲ့ပြောင်းလဲမှုဖြစ်ဖို့အတွက် pressure ကိုလည်းဆက်ထိန်ဖို့အတွက်ကောဒီလိုမျိုး policy ကိုတိကျနှစ်ခုပေါင်းပြီးတော့မှလုပ်တယ်ဆိုတဲ့ဥစ္စာကဒါကောင်းတယ်။ဒါမျိုးကနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးကလည်းအဲ့လိုဖြစ်တည်နေလို့ကျွန်တော်တို့ထင်တယ်
။အဲ့ဒီနောက်ကျွန်တော်မေးကြည့်တဲ့သူကထိုင်းနိုင်ငံအာရှစစ်မှုတက္ကသိုလ် AIT မှာအဆင့်မြင့်အကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်နေတဲ့ရေးပညာရှင်ပါမောက်ခဒေါက်တာဒေါခင်နီနီသိန်းပါ။သူက
ကြည့်သူကြည့်သားတွေဆိုတာတာဝန်တည်တဲ့ကြည့်သူတွေဖြစ်ရမယ်အဲ့တော့ NPR သူများတွေဘလောက်အလုံးရှုပ်ပြီးတော့ဒီလောက်လုံနေတဲ့အချိန်မှာ NPR ဘေးထွက်ထိုင်မနေနိုင်ဘူးအဲ့တော့ NPR ဘာလုပ်ပေးနိုင်မလဲဆိုတာကိုလာကြည့်တာ
1962ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကခုချိန်ထိ58နှစ်ကြာစစ်ဆေးရအောင်မှနေခဲ့ရတဲ့မြန်မာပြည်သူတွေအနေနဲ့လွတ်မြောက်ရေးနဲ့ငြိမ်းချမ်းရေးတွေအတွက်အသက်တွေဘဝတွေပျက်စီးဆုံးရှုံးနေရတဲ့အချိန်မှာအပြောင်းအလဲတစ်ခုဖြစ်လာမလားဆိုတဲ့မျှော်လင့်ချက်တွေဆက်လက်ရှင်သန်နေတာတွေ့ရပါတယ်ဒီအချိန်မှာပဲကမ္ဘာအင်အားကြီးအမေရိကန်နိုင်ငံရဲ့ဆောင်ရွက်မှုတွေဟာဘလောက်ထိမြန်မြန်ဆန်ဆန်ထိရောက်လာမလဲစစ်အစိုးရကရောဒီအပေါ်မှာစိတ်စေတနာကောင်းကောင်းစိတ်ဝင်တစားနဲ့ပူးပေါင်းလာမှာလားဆိုတာဆက်လက်စောင့်ကြည့်ရမှာဖြစ်ကြောင်းတင်ပြလိုက်ပါရခင်ဗျာ